ဘုန်းကြီးရဲ့ဒီနေ့တာလုပ်ငန်းဝင်ကတော့တညာလုံးတောထဲမှာလွတ်ပေးထားတဲ့ဆင်ကိုပြန်ခေါ်ရတဲ့ဆင်ကောက်တဲ့အလုပ်နဲ့စပါတယ်ဆင်တွေကိုညဘက်မှာတဘာဝအတိုင်းဖို့အပေါင်းနေနဲ့အစာရှာစားဖို့လွတ်ပေးပြီးနောက်တစ်နေ့လိုက်ရှာဖို့ဆိုတာကတော့ကိုယ်ဆင်ချောင်းကိုတည်နေဖို့တော့လိုပါတယ်တခါတည်းရန်တောထဲလွတ်လပ်တဲ့ဆင်တွေဟာနှစ်မိုင်လောက်ကနေ6မိုင်လောက်ထိတော်တော်ဝေးဝေးလိုက်ရှာရတယ်လို့လည်းဆိုပါတယ်ဒါပေမဲ့တောစင်ရိုင်းဖြစ်ဖမ်းမိခဲ့ပြီးအခုခါခမန်းကြီးအသက်18နှစ်သားအရွယ်စိုးလွင်ဦးလို့မည်ပေးထားတဲ့ဆင်ကိုတော့စင်ဦးစီးဖြစ်နေဆောက်ရှောက်လာတာခုနှစ်နှစ်အတွေ့အကြုံရှိနေဖြစ်တဲ့ကိုဖိုးနေအတွက်တော့စင်ကလောက်တန်အစစင်ချေလုံးအဆုံးတမှုထူးခြားတဲ့စင်ရဲ့အမှုချင်းတွေကိုခြေရာခံပြီးလိုက်ရှာဖို့ကတော့တိတ်တော့အခက်အခဲမရှိလာပါဘူးစင်ကိုတွေ့ပြီဆိုရင်တော့စင်ဦးစီးတွေစင်စခန်းနဲ့ပြန်ခေါ်လာပြီးမနက်ခင်းရေချောက်ကိုပြင်ရပါတယ်စင်တွေကိုရေချိုးပေးတဲ့အချိန်ဟာရင်းနှီးမှုရအောင်တိဆောက်ဖို့အကောင်းဆုံးချိန်လို့လည်းဆိုကြပါတယ်ဘူတိုင်းကမြန်မာတက်လုံငန်းပိုင်းမော်ရော်ကြီးစင်စခန်းမှာတော့လက်တလုံးစင်ကောင်ရီ20ကျုံနဲ့စိတ်ဝင်စားတဲ့ခီးသွားတွေအတွက်စင်ချီတာရေချိုးတာစင်နဲ့တိုးထဲမှာခီးထွက်တာလို့ပုံစံမျိုးမျိုးနဲ့ဝန်ဆောင်မှုပေးနေပြီးနောက်ပိုင်းမှာခီးသွားတွေနားနေတဲခုန်နေတဲ့အထိတိုးချဲ့သွားဖို့ရည်ရွယ်ထားတယ်လို့လည်းလက်ထောက်မန်နေဂျာဦးတင်ကျော်ကပြောပါတယ
်။ကျွန်တော်တို့ကခီးသွားတွေရဲ့လာရောက်မှုကိုစိတ်ဝင်စားမှုကိုကျွန်တော်တို့ဝန်ဆောင်ပေးပါတယ်။ကျွန်တော်တို့ဒီမှာတော့ကျွန်တော်တို့လေ့ကျင့်ထားတာတွေကတော့ကျွန်တော်တို့မနေ့ဆိုတော့ရောက်မယ်ဆိုလို့ချင်းကျွန်တော်တို့ရေချတာကိုကျွန်တော်တို့မိသားစုနဲ့အတူစင်နေနဲ့အတူကျွန်တော်တို့ရေချလို့ရပါတယ်ရေချိုးလို့ရပါတယ်အဲ့ဒါပြီးတော့ကျွန်တော်တို့စင်လေးတွေရဲ့လေ့ကျင့်တက်မြောက်မှုလေးကိုကျွန်တော်တို့တိုးပြပါတယ်ဒါတိုးပြတဲ့နေရာမှာကျွန်တော်တို့ဘောလုံးကန်နဲ့ဘောလုံးကန်တာလေးတိုးပြတယ်ပြတာလည်းတူကျွန်တော်တို့တောင်းဆိုမှုရကျွန်တော်တို့တိုးပြပါတယ်နောက်ပိုင်းဆိုရင်တော့ကျွန်တော်တို့အောင်မြင်လာမယ်ဆိုရင်တော့ကျွန်တော်တို့ကဒီတိုးပြတဲ့အပိုင်းကိုတော့ကျွန်တော်တို့စနေတနင်္ဂနွေအစိုးရရုံးပိတ်ရများကိုကျွန်တော်တို့ဦးစားပေးတိုးပြပြီးတော့ကျန်တာကိုတော့ကျွန်တော်တို့အနေနဲ့ကွန်ဆာဗေးရှင်းအပိုင်းနဲ့ကျွန်တော်တို့စင်တွေကိုတော်တဲ့စစ်စည်းတဲ့အပိုင်းတွေကိုကျွန်တော်တို့လုပ်ဖို့နောက်ပိုင်းကြည့်ရတာပ
ါ။ဒီစင်လို့ခေါ်ကြတဲ့စင်တွေအများစုကတော့မြန်မာတက်လုပ်ငန်းကပိုင်ဆိုင်ပြီးအော်တိုဘာလအထိစင်တွေအရဆိုရင်တော့3000လောက်အထိရှိပါတယ်။တနင်္ဂနွေလုံးမှာရှိတဲ့အင်းစင်9500ကျော်နဲ့ကျန်စင်တွေကိုတော့ပုဂ္ဂိကပိုင်ဆိုင်ပါတယ်။ရန်ကုန်ကနေပြည်တော်အတွက်လမ်းပေါ်က105မိုင်ကွာမှာရှိတဲ့မော်ရော်ကြီးစင်စခန်းကလည်းအခြားနိုင်ငံအနှံ့ကစင်စခန်းတွေလိုပဲတည်ထုတ်လုပ်မှုတွေရပ်ဆိုင်ထားရတာကြောင့်စင်တွေအတွက်မေမေရရအလုပ်ကတော့မရှိတော့ပါဘူးဒီလိုစင်တွေရောစင်ထင်းရတဲ့စင်ဦးစီးတွေပါတိတိကျကျအလုပ်တာဝန်မရှိဘဲဖြစ်နေတာကိုဖြည့်ရှင်းတဲ့အနေနဲ့ရောတပတ်တလန်းကဝင်ငွေရဖို့ပါရည်ရွယ်ပြီးအခုခါခီးသွွားတွေအလဲပတ်လာနိုင်မဲ့စင်စခန်းအဖြစ်ပြောင်းလဲထားပါစင်ကောင်ရီ3000လောက်နဲ့စင်ဦးစီး4000ကျော်ရှိတဲ့စူပါဗိုင်းစင်စကန်တွေအနေနဲ့စင်ကိုအခြေခံတဲ့ခီးသွွားလုပ်ငန်းကိုအဓိကအာယုံဆိုင်လုပ်ကင်ဖို့လိုအပ်နေတာကြောင့်စနစ်တကျဖြစ်အောင်စီစဉ်နေတယ်လို့လည်းမြမတက်လုပ်ငန်းစင်အားဌာနစစ်ကမန်နေဂျာလည်းဖြစ်စင်စေးမှုတူဦးလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ
်။မဖြစ်မနေတော့ဒါကျွန်တော်တို့ကတူရီဇင်လိုင်းကတော့ဒီတူရီဇင်တော့လုပ်ရမှာပဲ။လုပ်ရမှာပဲဆိုတော့ဘာလို့ဆိုတော့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ locking ကိုရှော့ချလာမယ်။ exception ကိုရှော့ချလာမယ်။တဖြည်းဖြည်းနဲ့ရှော့ချလာတဲ့အခါမှာကျွန်တော်တို့မှာ simple population တွေကများလာတယ်များလာတဲ့အခါမှာအဲ့ဒီစင်တွေကြီးရည်တည်နိုင်ဖို့အတွက်ကျွန်တော်တို့က conservation လုပ်မယ်ဆိုရင်ပတ်စံမရှိပဲကျွန်တော်တို့ conservation လုပ်လို့မရဘူးအဲ့တော့ပတ်စံရမယ်နီလန်းတွေကိုကျွန်တော်တို့ရှာဖွေနေရပါတယ်ခုနကဒီ tourism line ကိုကျွန်တော်တို့ကသွားမှကျွန်တော်တို့ရမှာပေါ့
အော်တိုဘာလအထိစင်တွေအရမြန်မာတက်လုံငန်းပိုင်စင်ကောင်ရီ3000ကျော်ရှိနေပြီးခမန်းကြီးအင်းစင်စုစုပေါင်း9500ကျော်နဲ့ကျန်စင်တွေကိုတော့ပုဂ္ဂလိကပိုင်ဆိုင်ထားပါတယ်ဒီစင်နေအားလုံးအတွက်အလုတ်ကန်ခွင်လန်းကလည်းခုခါမှကြီးမားတဲ့စင်ခေါ်မှုတစ်ခုဖြစ်လာနေပေမဲ့အစိုးရပိုင်စင်စခန်းတွေအနေနဲ့ခီးသွွားလုပ်ငန်းကိုပြောင်းလဲလုပ်ကင်နိုင်မဲ့ရေကန်မြေကန်ကောင်းတွေရှိနေပြီးသားဖြစ်တယ်လို့လည်းမြမတက်လုပ်ငန်းစင်အားဌာနစိတ်ကမန်နေဂျာဦးကုကူလက်ကပြောပါတယ
်ဌာနကသာလားကနံပါတ်1အိရှာဟျူမန်ရီဆိုးစ်ဌာနမှာသက်သာသားတယ်နံပါတ်2နေရာကကျွန်တော်တို့တက်လုပ်ငန်းစင်တွေကအစဉ်ဆက်ကြရတော်တယ်မှာပဲနေလာတာတော့ကောင်းနေစီမနေကြတာတေလုံးမစင်စကားနေတော့ကောင်းမှုရကြီးပါဒါနံပါတ်နဲ့အားသာပြောနံပါတ်3အားသာတာချက်ကဌာနမှာဆင်ကြောနဲ့ပတ်သက်ပြီးတော့ရှင်းပြနိုင်တယ်လူကြီးနိုင်ငံတကာကပြည်ဝင်ကောစိတ်ဝင်စားသဘောကြောင်ရှင်းပြတယ်လို့ကဌာနမှာပဲရှိတယ်အပြင်လူပြောက်ကဆင်ကြောလေးလာဖို့ဆိုကျွန်တော်တော့20လောက်လေးလာ
စင်နေခီးသွွားတွေအတွက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုတော့အစိုးရတွေမကဘဲပုဂ္ဂလိကကဏ္ဍကလုပ်ကင်တာတွေလည်းတွေ့နေရပါတယ်။38ဧကအခြေရှိတဲ့ပုဂ္ဂလိကပိုင်းစင်စကတ်တစ်ခုကိုတော့ ARI တိုင်းချောင်းသာကန်းကျင်နဲ့10မိုင်လောက်ကွာမှာအော်တိုဘာလာထဲမှာပဲစင်ဆယ်ကောင်နဲ့စတင်ဖွင့်လှစ်ခဲ့တာပါ။မြမတက်လုပ်ငန်းမှာလက်ထောက်မန်နေဂျာအထိတာဝန်ယူခဲ့ပြီးစင်စကန်တွေမှာလည်းအတွေ့အကြုံရှိခဲ့ဘူးတဲ့ဦးရဲမြင့်လင်ကတော့ကိုပိုင်စင်စကန်တစ်ခုဖွင့်ကျင်တဲ့သူ့အိမ်မက်ကိုအကောင့်ထဲပေါ်ခဲ့တာလို့ဆိုပါတယ်
။ကျွန်တော်ရဲ့ယူရချက်ကတော့ငွေတွေရမှဒီလိုမျိုးကိုပိုင်စင်စကန်လုပ်ဖို့အစားတွေကယူရချက်ရှိပါတယ်အရင်တော့ကျွန်တော်ဌာနဒီတက်လုပ်ငန်းမှာတက်ထောက်မန်နေဂျာနဲ့တောင်ငန်းဘွားနဲ့နေဟို တောင်းရင်ယူခဲ့ရတာပါအဲ့ဒီတော့เนี่ยကျွန်တော်ကိုပိုင်းစင်စကန်းလုပ်ချင်တဲ့ရည်ရွယ်ချက်မျိုးရှိပါတယ်အခုကတော့ဌာနအနေမှာအလောက်ကနေမှာအနားယူပြီးတော့ကျွန်တော်ကိုပိုင်းစင်စကန်းအခုစလုပ်ဖြစ်တာပါเนาะကျွန်တော်ဟိုထိုင်းနိုင်ငံကိုသွားပြီးတော့အလဲပတ်သွားတဲ့ဟာမျိုးပိုင်းကြမှာလဲသူတို့ရဲ့နမူနာတွေပါကျွန်တော်ယူပြီးတော့ကိုပိုင်းစင်စကန်းလုပ်ချင်တဲ့ရည်ရွယ်ချက်မျိုးလည်းရှိပါတယ်ပြီးတော့ကျွန်တော်ကလည်းစင်ကိုချစ်တတ်တဲ့ဟာနဲ့ကိုပိုင်းလုပ်ချင်တဲ့ဟာနဲ့အခုကြတော့ကျွန်တော်ဒီဟာကိုကိုပိုင်းစလုပ်ဖြစ်တဲ့သဘောပါ
အင်းကပုဂ္ဂိကခန္ဓာကိုမြမတိလုံငန်းကစင်တကောင်ငားရန်ကကြံ့ငွေ3,900တာယူခဲ့ပေမဲ့အခုခါ4,000နဲ့ငားရန်နေပြီးစင်နဲ့အတူလိုက်ပါမယ်စင်ဦးစီးကိုတော့မြမတိလုံငန်းကပဲလစာပေးထားတယ်လို့စင်နေအတွက်ကျမ်းမာရေးဆောက်ရှောက်မှုကိုလည်းတာဝန်ယူပါတယ်ချောင်းသာစင်စကန်းမှာတော့တိလုံငန်းပိုင်စင်9កောင်နဲ့အတူပုဂ္ဂိကစင်မိုင်ရှင်တယောက်ရဲ့စင်9កောင်နဲ့ဖက်ဆက်လုပ်ကန်နေတာပါမြို့ပလာစင်လုံငန်းလုပ်ကန်လာတဲ့ကရင်တန်းရန်သားစောမှုကတော့သူ့ကိုယ်ပိုင်စင်10កောင်နဲ့တဝက်ကိုချောင်းသာစင်စကန်းမှာလာရောက်ရင်းနှီးမြှုပ်နှံပြီးဖက်ဆက်လုပ်ကန်နေပါတယ်ကုန်းနေတဲ့ဘဝကြီးထဲမှာအကြီးဆုံးဖြစ်တဲ့စင်တွေကိုခီးသွွားလုပ်ငန်းမှာအသုံးပြုရမှာစင်ရဲ့သဘာဝနဲ့ရင်ပန်းမှုမရှိတဲ့အလဲပက်လာသူတွေအတွက်ဘေးရန်တွေကင်းရှင်းရေးရလဲအရေးကြီးပါတယ်လောလောလတ်ဖွင့်လှစ်လိုက်တဲ့ချောင်းသာစင်စကန်းမှာတော့ခီးသွွားတွေအတွက်ဘေးရန်တွေကင်းရှင်းရေးလမ်းညွန်ဆောင်ရွက်ရှောင်ရွက်တွေကိုတတိပေးထားပါတယ်ပကိုးတိုင်းမော်ရော်ကြီးစင်စခန်းမှာတော့အလားတူလမ်းညွှန်ချက်တွေထုတ်ပြန်နိုင်မှုစီစဉ်နေပြီးခီးသွွားတွေနဲ့ယင်ပါနိုင်သမျှယင်ပါအောင်စင်တွေကိုလည်းနေ့စဉ်လေ့ကျင့်ပေးနေတယ်လို့လက်ထောက်မန်နေဂျာဦးတင်ကျော်မူကပြောပါတယ
်။ပထမ16កောင်မှာတော့ကျွန်တော်တို့ကတရက်ကို2កောင်နှုံးနဲ့ကျွန်တော်တို့နေတိုင်းပဲအဲသူတို့ကတော့အချင်းချင်းလေ့ကျင့်ပြီးတော့ကျန်တဲ့အကောင်တွေကတော့ကျွန်တော်တို့မနက်ခင်းတိုင်းကိုကျွန်တော်တို့လေ့ကျင့်ပြန်။အဲကျွန်တော်တို့စင်တွေရဲ့အနေကိစ္စမိုင်းဆိုလို့ကျင်ကျွန်တော်တို့ခုဆိုလို့ကျင်ကျွန်တော်တို့စင်တွေကအဲနမောင်းဖက်လို့ရတယ်လူနဲ့တင်းတင်းဟမ်တူမောက်ပေါ့နော်စင်နဲ့သူကျွန်တော်စင်ရဲ့ပြဇက်တဲ့အရောက်အစာကျွေးလောက်အောင်ဒီကျွန်တော်ရေးရင်းနီးနီးနေထိုင်လို့ရပါတယ်ဟုတ်ကဲ့
စင်စကန်နေမှာတာမန်အဖြစ်စင်ငယ်တွေကို၄နှစ်သားအရွယ်လောက်ကစလို့ရင်ပန်းအောင်စတင်တင်ချပေးလေရှိပါတယ်ဒီနောက်မှာတော့အရွယ်ရောက်လာတဲ့အမြလုပ်ငန်းဝင်တွေလူဝတ်မဲ့ပညာရေးတွေကိုလေ့ကျင့်တင်ချပေးလေရှိတယ်လို့မြမတက်လုပ်ငန်းကမန်နေဂျာတူဖြစ်တဲ့ဥက္ကူကိုလက်ကပြောပါတယ်
အဲ့မှာဦးစင်နဂေါကိုမိခင်လို့ဆိုတော့သူ့တဘာဝနဲ့သူနေရလွတ်လပ်ပွားကနေပြီးတော့လူတွေကိုင်းပြတ်ထိသိမ်းလို့ရအောင်နော်ခိုင်းစီလို့ရအောင်လူသုံးပြုလို့ရအောင်လေးချင်းတင်ကြခြင်းကိုလင်းနေသားရမှာစပြီးလေးချင်းတင်ရမိခင်လို့ခေါ်တာမိခင်တက်ပြီးမှတခြားသူစင်တက်တင်တက်တဲ့ပညာတွေသင်မိတာဒီဒါတဆင
်ဆယ်စုနှစ်တွေနဲ့ချီပြီးစင်နေကြောင်းသူတေသနာလေးလာမှုတွေကြောင်းပြည်တွင်းမှာသာမကနိုင်ငံတကာမှာပါElephant Lady ဆိုပြီးလူသိများတဲ့ဒေါက်တာတော်ခိုင်ဦးမှာကတော့အသိဉာဏ်အစင်တက်မြင်ပါတဲ့စင်တွေကိုစိတ်ရကြလေ့ကျင့်သင်ကြားပေးဖို့အရေးကြီးတယ်လို့အထူးသဖြင့်အစင်လာကျင့်သုံးလာတဲ့စင်ကိုနားကျင်အောင်လေ့ကျင့်တဲ့ပုံစံမျိုးတွေကိုရှောင်ကျဉ်သင့်တယ်လို့အကြံပေးပါတယ်မြန်မာနိုင်ငံမှာမိမ့်တင်တယ်လို့ခေါ်ကြတဲ့အစင်လာသင်ကြားမှုပုံစံမှာတော့စင်ဦးစီးနဲ့သခင်ကိုကြောက်အောင်နာခံတော့လေ့ကျင့်ပေးလို့ရှိပါတယ်ဒါပေမဲ့လည်းအခုခါစင်တွေကိုတံပေးတာထက်စုပေးတဲ့ပုံစံမျိုးနဲ့လေ့ကျင့်မှုနည်းစနစ်တွေကိုနိုင်ငံတကာစင်ထင်းထင်းဆောက်ရှောက်ရေးဖွဲ့စည်းတွေရဲ့အကူအညီနဲ့မြန်မာစင်သမားတွေကိုတင်ကြားပေးတဲ့စီမံချက်တခုကိုလည်းဒေါက်တာတော်ခိုင်ဦးမှာကဥစ္စာအကောင့်ထဲပေါ်နေပါပြီမြန်မာနိုင်ငံကသဘာဝကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေမှာစင်တွေကိုအသုံးပြုလာတာစင်တွေရဲ့အလောက်ကန်အခွင့်အလမ်းရရှိရေးအတွက်ဒရင်ကောင်းတစ်ခုလို့ဆိုရမှာဖြစ်ပေမဲ့လည်းဒေထားစရာတွေလည်းရှိနေပါတယ်သူတစ်ဖြင့်ကတော့ခီးသွွားလုပ်ငန်းတွေမှာအသုံးပြုတဲ့စင်တွေကိုညှဉ်းပန်းနှိပ်စက်တာသဘာဝနဲ့ဆန့်ကျင်တာတွေမလုပ်မိဖို့လိုတယ်လို့လည်းဒေါက်တာတော်ခိုင်ဦးမှာကသတိပေးပါတယ်
ကမ္ဘာအဖြစ်ဆိုရင်ကျွန်တော်တို့ကကြံ့ကြံ့ပြုတာခီးသွွားလုံငန်းမှာတုံးမယ်ဆိုလို့ရှိရင်စင်မဖြစ်ခင်အဲ့စင်မဒီအသက်18နှစ်နဲ့အသက်45နှစ်ကြာအသင့်တော်ဆုံးလို့ယူဆရတယ်45နှစ်ကျော်ရင်သူကအမတန်အိုပြီးသူ့ရဲ့ကိုယ်သူ့ကိုယ်လည်းသူကဟို balance ဖြစ်အောင်သူမလုပ်နိုင်တော့ဘူးလို့အများယူဆရတဲ့အတွက်ဒါပေမဲ့စင်အထီးကျတော့အသက်18နှစ်ကနေအသက်50လောက်ဖြစ်တော့တုံးနိုင်တယ်အဲ့တော့အထီးအမှလည်းအသက်အရွယ်ကလည်း bracket တာလည်းမတူဘူးပေါ့နော်ပြီးတော့နောက်ပြီးတော့ဆင်ကိုခိုင်းမယ်ဆိုလို့ရှိရင်ဆင်ကိုတဲတဲ့ဝိတ်တာလည်းဆင်တကောင်နေဟဲ့လားသူ့ကိုခန္ဓာဘလောက်ပဲကြီးကြီးဆင်ကကိုယ်ကိုအားပြီးမှရုံးရတဲ့အခါကျရင်သူ့ကိုခန္ဓာအလေးချိန်တော့ရှိရတဲ့အလုံးကိုဆွဲနိုင်ပြီးမဲ့ကျောပေါ်မှာတင်မယ်ဆိုလို့ရှိရင်တို့ကဆိုတော့အဲ့လားအလေးကြီးတော့တင်လို့မရဘူး
ကြီးသွားလုပ်ငန်းတွေမှာရှည်ရမ်းရောက်နေတဲ့ဒေသတွင်းကထိုင်းနိုင်ငံလိုနိုင်ငံမျိုးမှာစင်တွေရဲ့သဘာဝနဲ့မကန့်ညီတဲ့အပြုမှုတွေနဲ့ဧည့်သည်တွေကိုဖျော်ဖြေခိုင်းတာမျိုးစင်မှာအနာတရားဖြစ်စေမဲ့ပုံစံမျိုးတွေကိုနမူနာမြူမိစေဖို့လဲဒေါက်တာဒေါခိုင်ဦးမှာလို့တွေးဆထိထိဆက်ဆောက်ရေးလှုပ်ရှားသူတွေတတိပေးနေကြတာပါမြန်မာနိုင်ငံမှာတချင်ကတစ်ထုတ်လို့ရေးလုပ်ငန်းတွေမှာသာအဓိကတုံးခဲ့ကြတဲ့စင်တွေကိုအခုခါကြီးသွားလုပ်ငန်းတွေမှာပြောင်းလဲအသုံးပြုဖို့အတွက်ကတော့အတွေ့အကြုံတွေတစ်ခုပါဒါကြောင့်လဲသဘာဝကိုအခြေခံတဲ့ကြီးသွားလုပ်ငန်းတွေအောင်မြင်ဖို့စင်တွေအလောက်ကန်ခွင့်လန်းရရှိနိုင်မဲ့တချင်နဲ့မှာပဲကြီးသွား ားတွေရောစင်နေပါဘေးအနေနဲ့ကင်းရှင်းစေဖို့မူဝါဒရေးချမှတ်သူတွေအနေနဲ့ထိရောက်တဲ့လမ်းညွှန်ချက်တွေချမှတ်ဖို့လိုတယ်လို့လည်းဒေါက်တာဒေါက်ခိုင်ဦးမကပြောပါတယ်
ဟိုဒီနှစ်မှာသူက ecotourism ကိုဆက်ဆင်အသုံးချခီးသွားလုပ်ငန်းကိုလုပ်နိုင်တယ်လို့ဆိုရင်မှအားပေးလာတာရှိတယ်။အဲ့တော့ပွင့်လင်းမြင်သာတော့ဟလာညွှန်ကြားချက်မျိုးမရှိသေးဘူးကျွန်တော်ဆက်ဆက်တော့ဒါပေမဲ့အစောပိုင်းအာနာရှိအတအပေါင်းရဒီဟိုအုပ်ချုပ်သူဘက်ကတော့သူကဒီနာနဲ့တော့ဟိုခီးသွားလုပ်ငန်းတွေတိုးတက်ဖို့မရအောင်လုပ်ပေးညင်နေဆိုစိတ်ဆန္ဒတိုးရစီမှာရှိတယ
်။ခီးသွားတွေအတွက်ပန်းပြေစင်စကန်တွေဖြစ်နေအောင်မြင်မှုရဖို့ဆိုရင်တော့မူဝါဒဘိုင်းမှာသာမကကျွမ်းကျင်မှုအရေးအသွေးဘိုင်းမှာပါတိုးတက်အောင်လုပ်ဆရာတွေလည်းရှိနေသေးပါအထူးသဖြင့်ကတော့ပြပခီးသွွားတွေအနေနဲ့စင်ပြဝဲတွေထက်စင်နဲ့ပတ်သက်တဲ့ဘဝတုဒ္ဒမြန်မာနိုင်ငံကစင်တွေရဲ့ထူးခြားချက်တွေကိုသိလိုသူတွေများတာကြောင့်ဒီလိုစင်နာတွေကိုမပြေစည်းနိုင်သမျှစင်စကန်တွေအောင်မြင်မှုခက်ခဲရှိလေဦးမယ်လို့လည်းစင်လုပ်ငန်းမှာထဲထဲဝင်ဝင်လုပ်ကိုင်နေသူတွေကပြောပါတယ်ကောင်းွယ်ဆောင်ရှောက်ရမယ်ဒရိစံအဖြစ်သတ်မှတ်ထားတဲ့စင်ဆိုတာဖျော်ပြေးတဲ့တော့မဟုတ်ဘူးဆိုတာကိုလည်းစင်ကိုအမိပြုလောက်ကန်နေကြတဲ့စီဝါရေးလုပ်ငန်းတွေသာမကအများပြည်သူကြားမှာပါနားလည်သဘောပေါက်ဖို့လိုအပ်နေပြီလို့လည်းဆိုရမှာဖြစ်ပါတယ်ခင်ဗျာ